ရခိုင်အသည်းစင်ကာပူရဲ့ဥက္ကဋ္ဌအပါအဝင်စင်ကာပူနိုင်ငံကပြန်ပုတ်ခံရတဲ့စုစုပေါင်း6ဦးကိုဇူလိုင်လ10ရက်နဲ့17ရက်နေ့တွေမှာရန်ကုန်လေစိတ်နဲ့အမြန်လမ်းမာတွေမှာရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်။ဒါအပြင်ဒီအမှုနဲ့ဆက်ဆက်တယ်ဆိုပြီးနောက်ထပ်3ဦးကိုလည်းဖမ်းဆီးခဲ့ပါတယ်။ဖမ်းဆီးထားသူ9ဦးစလုံးကိုအနောက်ပိုင်းခရိုင်တရားရုံးမှာဒီနေ့ဒုတိယအကြိမ်ရုံးထုတ်ရမန်ယူခဲ့ပြီးမိသားစုဝင်တွေကိုတွေ့ဆုံခွင့်မပေးတဲ့အပြင်အကြောင်းကြားတာလည်းမရှိဘူးလို့မိသားစုဝင်တွေကပြောပါတယ်။အေးနဲ့ပတ်သက်တယ်ဆိုပြီးဆွဆွဲခံရသူ9ဦးစလုံးကိုမြန်မာနိုင်ငံတရင်ရဲတပ်ဖွဲ့ကရဲမှုဥတည်ရွှေကတရားလိုလုပ်ပြီးမရန်ကုန်မြို့နယ်ရဲတပ်ဖွဲ့ကဒီနေ့ရန်ကုန်နောက်ပိုင်းခရိုင်တရားရုံးမှာအချုပ်ရမန်လာယူလာဖြစ်တယ်လို့နောက်ပိုင်းခရိုင်တရားရုံးတရင်နယ်ပြန်ကြားရေးရာရှိဦးမင်းတန်ကပြောပါတယ
်အဲ့ဒီ9ယောက်ကိုကျွန်တော်တို့မရန်ကုန်မြို့နယ်ရဲတပ်ဖွဲ့စခန်းကနေပြီးတော့မှချုံမိတ်ရမန်တောင်းခံလာခြင်းဖြစ်ပါတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ကတင်ပြလာတဲ့ရမန်တောင်းပုံစံမှာဖော်ပြတဲ့ဆွဆွဲချက်ပုံမှားကတော့ကိုအောင်မြတ်ကျော်ကိုထွန်းရေးခေါ်မောင်ပန်းဟိန်းစောသူတို့အပေါ်မှာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှား50နှစ်ဂွင်းစားဂွင်းဘိတ်ကာကြီးဂွင်းစားဂွင်းဘိတ်ခါခွေးဂွင်းစားဂွင်းဘိတ်ကားငယ်တို့ပုံမှားတက်ပြီးတော့အဲဒီ၃ယောက်ကိုရမန်တောင်းပါတယ်နောက်ကျန်တဲ့6ယောက်ကိုပုံမှားအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှား50နှစ်ကွင်းစားကွင်းဘိတ်ခအွေကွင်းစားကွင်းဘိတ်ခခငင်နဲ့ယမန်တောင်းပါတယ
်ဒီဖက်စီခံရသူတွေကအေးအေးစီဦးသီးချုပ်ဗိုလ်ချုပ်ထွန်းမြင့်နိုင်ရဲ့ညီဖြစ်သူကိုအောင်မြတ်ကျော်ကိုထွန်းအေးနဲ့ကိုခိုင်းစော်တို့သုံးဦးကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှား50နှစ်ကာကြီးခအွေခငင်တို့နဲ့အမှုဖွင့်ထားတာဖြစ်ပြီးကိုရဲကျော်ထက်မအေးမြတ်မွန်ကိုတင်လိုင်ဦးကိုမြက်လင်းဦးကိုရွှေလိုင်တန်းနဲ့ကိုအောင်မျိုးဝင်းတို့6ဦးကိုတော့ကြံဖတ်မှုတိုက်ဖြတ်ရေးဥပဒေပုံမှ50နှစ်ခါခွေကားငယ်ပုံမှနှစ်ခုနဲ့စစ်ဆေးဖို့ယမန်ယူခဲ့တာဖြစ်ပါတယ်ဒီ9စလုံးအချုပ်ယမန်ကိုလာမယ့်ဩဂတ်လ9ရက်နေ့အထိပေးလိုက်တာဖြစ်ပြီးပထမအကြိမ်တုန်းကလည်းမရန်ကုန်မြို့နယ်တရားရုံးမှာဇူလိုင်လ12ရက်နေ့တုန်းကပထမအကြိမ်အချုပ်ယမန်ယူခဲ့တာဖြစ်ပါတယ်ဒီနေ့မနက်ပိုင်းတုန်းကဖမ်းဆီးခံရသူရခိုင်လူငယ်မိသားစုဝင်တွေနဲ့သူတို့ကိုလိုက်ပါဆောင်ရွက်ပေးမယ်ရှိနေတို့ဟာမရန်ကုန်မြို့နယ်တရားရုံးမှာစောင့်နေပေမဲ့အနောက်ပိုင်းခရိုင်တရားရုံးကိုရွှေ့ပြောင်းကာယမန်ထက်ယူခဲ့တာဖြစ်ပါတယ်ဒီစင်ကာပူကပြန်လာတဲ့ရခိုင်လူငယ်တွေအပါအဝင် EFF နဲ့ပတ်သက်မှုရှိတယ်ဆိုပြီးဆွဆွဲခံရသူတွေဟာဖမ်းဆီးခံရတဲ့ဇူလိုင်လ17ရက်နေ့ကတည်းကမိသားစုနဲ့အဆက်အသွယ်မရကြသေးပါဘူးဒီနေ့လဲယမန်ယူပေမဲ့အာဏာပိုင်တွေကအကြောင်းမကြားတာမို့မိသားစုနဲ့တွေ့ခွင့်မပေးတာအဆက်အသွယ်မရတာကြောင့်မိသားစုဝင်တွေအနေနဲ့စိုးရိမ်ပူပန်နေကြပါတယ်
စိတ်ပူနေလို့ဆိုတာအန်တီကပန်းလေးလာပါတယ်မင်းလေးလို့ပြောပြီးတော့မှအပင်လေးပဲကြားလိုက်ရပါတယ်လေဆိုင်မှလည်းမသေးဘူးအခုရှင်ပြီးကျွန်မတက်လို့ကိုမတရားသေးပါအခုရှင်ပြီးကျွန်မတို့ဒီမရန်ကုန်ဒီတရားရုံးကိုဒီလိုရုံးထုတ်မယ်လို့ပြောပြီးတော့ပန်းလေးကိုအရင်ပြေးရှင်ပြီးတော့နဲ့မအေးတရားအောင်နေနဲ့ဒီမှာလာပြီးတော့ဆောင်းနေနေတာအခုရှင်ဒီပန်းလေးကိုမတရားသေးလို့အရင်စိတ်ပူနေရပါတယ
်ဖန်းစီခံရတဲ့အထက်မှာပါဝင်တဲ့မအေးမြတ်မွန်ရဲ့မြို့သားကလည်းအခုချိန်ဒီဆက်သွယ်မရသေးကြောင်းပြောပါတယ်
ဒါကရာဟီတာလုတာပါဟုတ်ကဲ့ပါခိုင်တဲ့ဖီယူဆိုပြီးတော့ကရာဟီတာလုတာသူကဒီတိမှာဖန်ခံတာမဟုတ်ပါဘူးအပြင်ရောက်ပါလားအပြင်လမ်းမပေါ်မှာဖန်ခံတာပါဒီဖန်ခံရတဲ့ခြေပေါ်နော်နောက်ပိုင်းမှာကျွန်တော်တို့လုံးဝတတိမရပါဘူးအခုချိန်ထိပါသူဒီနေ့မှာကျွန်တော်တို့ဒီမယန်ကုန်းမှာပေါ့နော်မယန်ကုန်းဒီတရားရုံးမှာရုံးထွက်မှုကြားပါတယ်ကြားတော့ကျွန်တော်တို့နေဝက်တစ်နှစ်ကျော်လောက်ပါပြီအခုချိန်ထိပါတတိမှာမရလို့ပါခင်ဗ
ျဒီဖန်စီခံရသူကိုဦးဟာဖန်စီခံရချိန်နှစ်ပတ်ကျော်ပြီမဲ့ဘယ်နေရာမှာဖမ်းဆီးထိန်သိမ်းခံရတယ်ဆိုတာကိုမသိရသေးတာကြောင့်အခုလိုစိုးရိမ်နေကြတာလည်းဖြစ်ပါတယ်ဖမ်းဆီးခံရသူတွေကိုမိသားစုဝင်တွေနဲ့တွေ့ဆုံခွင့်ရဖို့ကူညီဆောင်ရွက်ပေးနေတဲ့ AMB ပါတီကမြို့သားလူတော်ကိုယ်စားလှယ်ဦးမြင့်နိုင်ကဖမ်းဆီးထားသူတွေကိုအောင်တပြေစစ်ကြောရေးစခန်းမှာဖမ်းဆီးဆစ်ဆီးနေတယ်လို့သိရကြောင်းပြောပါတယ
်ကျွန်တော်တို့မေးလိုက်တဲ့ဟာတော့ကျွန်တော်တို့မြန်မာရှိတယ်ဆိုတဲ့ဟာကိုကျွန်တော်မေးလိုက်တယ်အဲဒါအောင်တပြေစခန်းမှာရှိတယ်ဆိုတဲ့ဟာကိုကျွန်တော်တို့အကြောင်းပြန်ပါတယ်ကျွန်တော်တို့မိသားတွေနဲ့မတွေ့ရတယ်လို့တွေ့ဖို့နည်းနည်းစီစဉ်ပေးပါဆိုတဲ့အခါကျတော့တရားရုံးကိုအမြင့်ဆုံးထုတ်နိုင်အောင်ပြောထားတယ်။တရားရုံးထုတ်မှပဲတွေ့ပါဆိုတဲ့အခါပဲကျွန်တော်တို့အကြောင်းပြန်ပါတယ
်။ဖန်စီထိန်ထိန်ခံရသူတွေနဲ့မိသားစုဝင်တွေကိုတွေ့ဆုံခွင့်ရအောင်ကူညီဆောင်ရွက်ပေးသွားမယ်လို့စင်ကာပူနိုင်ငံကပြန်လာပြီးဖန်စီခံထားရသူ6ဦးရဲ့ရှေ့နေအဖြစ်ဆောင်ရွက်မယ်။တရားလွတ်တော်ရှေ့နေဦးကျော်မျိုးထွန်းကပြောပါတယ်
။မိသားစုဝင်တွေအနေနဲ့တော်တော်စိုးရိမ်နေတယ်ကြ။ဒီဖန်စီခံထားရစဉ်ကတည်းကကိုလုံးဝသူတို့ရဲ့မိသားစုသားသမီးတွေခင်ပွန်းနေတဲ့ပြေဆုံးခွင့်မရတဲ့ပုံမှာတော်တော်လေးစိုးရိမ်ပူပန်နေပါတယ်။ဒီတရလိုပြုတ်လို့ပြီးဆွေးတာကတော့ဒီရေကုံတိုင်းရေတင်းတက်ဖွေးကရေမုံဥတိတ်ဆွေလို့သိရပါတယ်။ကျွန်တော်တို့ကတော့ဒီရေမုံဥတိတ်ဆွေကိုစက်ပြီး ဆက်သွေးပြီးဆောင်ရွက်ပါမယ်မိသားစုဝင်တွေတွေ့ခွင့်ရမယ်အရေးပေါ့နော
်ဒီနေ့အချိန်ထိလဲနိုင်ငံတော်အစိုးရဘက်ကဒီဖန်စီခံထားရသူတွေနဲ့ပတ်သက်ပြီးတစုံတရာထုတ်ပြန်ပြောကြားခြင်းမရှိသေးပါဘူးအစိုးရအာဏာပိုင်တွေဘက်ကရောရဲတပ်ဖွဲ့ကပါတစုံတရာမှတ်ချက်ပေးပြောကြားမှုမရှိတာမိသားစုဝင်တွေနဲ့တွေ့ဆုံခွင့်မပေးတာတွေကြောင့်ဖန်စီဆက်စိတ်ခံရသူတွေဟာဆက်စိတ်ရင်းတည်ဆုံသွားတယ်ဆိုတော့ကောလာဟာလာတွေပြီးခဲ့တဲ့ရက်ပိုင်းကရှိခဲ့ပါတယ်ခင်ဗျာကျွန်တော်ကျော်လွင်ဥပါ